COVID-19 တွေခက်ဆစ်စစ်တွေ့လာနေတဲ့ဒေသတွေမှာယောဂတက်ဖြည့်ရေးတက်အခက်အခဲတွေရှိနေပါတယ်။ကာယယောဂထိန်းချုပ်နိုင်မှုအတွားအလာကန့်သက်ထားတဲ့လက်ပံမျိုးမှာဆိုရင်လေပိုးတွေ့လူနာတချို့ထွက်ပြေးလာတာတွေရှိနေပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အဆောင်အတုအနေတက္ကသိုလ်ကျောင်းသူ 19ဦးအစုလိုက်ကိုဗစ်ကူးစက်ခံခဲ့ရပါတယ်။မြန်မာပြည်တွင်းကာယယောဂကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့မတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ။
ဒေသရင်းကယောဂကူးစက်မှုထိန်းချုပ်နိုင်ဖို့အသွားလာကန့်သက်ထားတဲ့ဘကိုးတိုင်းလက်ပံမျိုးမှာယောဂဘိုးကူးစက်ခံရသူဦးရေ210ရှိလာပြီးသေဆုံးသူ2ဦးရှိထားပါတယ်။ဒါဟာ14ရက်တာကာလအတွင်းယောဂကူးစက်ခံရတဲ့အခြေအနေပါ။ယောဂကူးစက်တဲ့ဦးရေတိုးလာနေတာကြောင့်လက်ပံမျိုးအတွင်းမှာရှိတဲ့အခြေခံပညာသင်ကျောင်းတွေကိုရက်အကန့်အသတ်မရှိပိတ်လိုက်ပြီးမြို့မှာဆီကိုလည်းအသွားလာကန့်သက်ထားပါတယ်။ယောဂ
်ဒီကနေ့မှာတော့ပိုးတွေလူနာတချို့သူတို့မှာယောဂပိုးရှိတာသိတာနဲ့တပြိုင်တည်းထွက်ပြေးသွားတယ်လို့လက်ဗရန်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်ပိုးတွေလည်းဆိုတော့တိုင်းငယ်ပေါင်းပြီးထွက်ပြေးလို့အခုပဲကျွန်တော်မှဟိုအုပ်ချုပ်ရေးမှုတွေရဲတွေလမ်းဟိုအကြောင်းကြားကြားပြီးတော့အတင်းဟွာကိုလောက်ရတာစူပါကုမ္ပဏီပေါ့နော်အဲ့ဒီကုမ္ပဏီကအခုဝင်တဲ့နောက်လုံဝင်တဲ့နေဆိုအခုအကုန်လုံးပြေးထွက်ပြေးကုန်တယ်ကျွန်တော်မှအခက်အခဲတွေအများကြီးပြည့်နေတယ်ကျတဲ့အောင်မှာပဲဒီတိုင်းပဲပုံမှန်တိုင်းပဲရန်နေကြတာပဲလေပြီးတော့မလေးစားတော့ဖြစ်သွားပြီ
တပတ်တာကာလအတွင်းပိုးထွေလူနာ200နီးပါးရှိနေတဲ့မူပြည်နယ်မှာတော့မော်လမြိုင်တက္ကသိုလ်မှာတက်ရောက်နေတဲ့အဆောင်တူနေကျောင်းသူ18ဦးမှာကိုဗစ်ရောဂါပိုးတွေ့ခဲ့ပါတယ်သူတို့ကိုစေယုံတင်ကုသမှုပေးနေပြီးဆောင်မွေးပွဲကိုလည်းစေယုံတက်ရင်ဖြည့်ဖို့အတွက်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်လူမှုကေဆေးကြီးအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
ဆောင်နေတဲ့ခါကျတော့တဆောင်လုံးကလည်းဟိုသာစုပြီးတော့နေကြတယ်ဆိုတော့အဲ့ဒါနဲ့အကုန်လုံးအဆောင်ချက်လိုက်တဲ့ခါကျတော့အမှပြန်တဲ့လူတွေကပိုကူးဆက်ခံတာတွေ့တာပေါ့နော်ဟိုချမ်းချမ်းရောက်ပေါ့ကုလကြီးတော့သူတို့ဆေးသေးကုနာပေါ့နော်ကျွန်တော်တို့ဒီမော်ဒယ်ဆေးရုံကြီး ISO 3မှာကျွန်တော်ဆေးကုသမှုခံနေတယ်ပတ်ဝန်းကျင်လို့ရှိရင်အဲ့မှာပဲစာဖြေဖို့ပတ်မှုခကြလို့ပါလို့ညာလို့လည်းစီစဉ်ထားတယ်လို့သိရတယ်အတန်းလိုက်ထားတယ်ပေါ့မလို့လေ
ကိုဗစ်လူနာတွေကိုတီးတန့်ထားကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာတစ်ထက်ရှာနေရတယ်လို့လည်းတော်ဝင်ရှိသူကပြောပါတယ
်ကျွန်တော်တို့ဒီတပတ်အတော်အတွင်းမှာတင်ကိုကျွန်တော်အယောက်200ပြည့်တော့150ကျော် 200 နီးပါးရှိနေနေတော့ရအဲ့အတွက်ကြောင့်လည်းကျွန်တော်တို့ဒီဆက်ဆေးရုံကြီးပြန်ဖွင့်လာတဲ့3ရက်ပဲရှိသေးတာလေဒီဒီကိုဗစ်ကူးစက်ဆောင်တွေပြန်ဖွင့်လာ
ဆေးနာသိမ်းပြီးနောက်ပိုင်းကိုဗစ်စစ်ဆေးမှုအခြေအနေတွေပုံမှန်မလဲပတ်နိုင်တော့ပေမဲ့အခုနောက်ပိုင်းမှာပိုးထွေသူတွေပြန်များလာနေလို့နိုင်ငံရေးအခက်အခဲတွေကြားကပြည်သူတွေထက်ပြီးဒုက္ခမရောက်ဖို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတွေကသတိပေးနေပါတယ်ယောဂါကာကွယ်ရေးအတွက်ပဇက်နယ်နှာခေါင်းစီစနစ်တကျတက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဇမိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဇွန်လ20ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာပိုးတွေလူနာအသစ်409ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါခနဲ့။